မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေကြောင့်အိမ်ပြန်မထွက်ဖို့အမိန့်ထုတ်ထားတဲ့အချိန်မှာလိုအပ်ရင်ထောက်ပံ့ကူညီပေးဖို့အစိုးရကပြင်ဆင်ထားရမှာဘယ်လိုလူတွေကိုကူညီပေးဖို့လိုအပ်နေသလဲဆိုတာကိုပြောပြပါမယ်။ကျွန်မအိမ်တနာထွန်းပါ။ကိုဗစ်ကပ်ရောဂါကူးစက်မှုတွေကြောင့်လပိုင်းအတွင်းမှာပဲသေဆုံးသူ200ကျော်နဲ့ကူးစက်သူ1000လောက်တိုးလာရတာကရန်ကုန်တိုင်းတစ်ခုလုံးဒီပါအိမ်ပြန်မထွက်ဖို့အမိန့်ထုတ်ထားတာကြောင့်အခက်အခဲဖြစ်နေသူတွေလည်းတိုးလာနေပါတယ်။အစိုးရကအခြေခံလူဒန်းစားတွေအပါအဝင်အကူအညီလိုနေသူတွေကိုထောက်ပံ့တာတွေရှိခဲ့ပေမဲ့နေမျိုးတွေကလာပြီးအလုပ်လုပ်နေသူတွေလိုရန်ကုန်မှာရှိတဲ့သူတို့ကအထောက်အပံ့မရတာတွေလည်းရှိပါတယ်။ရခိုင်ပြည်နယ်ကလာပြီးရန်ကုန်မှာဆက်ချုပ်လုပ်ငန်းလုပ်တဲ့မအီအီမုံကသူတွေ့ကြုံနေရတဲ့အခက်အခဲတွေကိုအခုလိုပြောပြပါဗျာ။
ဒီတိုင်းပဲထိုင်နေရတယ်ဘာလုပ်မှမရှိတာမိုင်းကဆက်ချုပ်တဲ့သူတွေဆိုတော့ဆက်ချုပ်တဲ့သူကအကောင်းဆုံးပွင့်လန်းတပင်းသွားမဲ့ကမ်းနေရာတွေရှိတယ်မှာခါကြမှာချုပ်ရတာဆိုတော့အခုဘယ်နေရာမှလည်းမသွားဘူးဘယ်မှလည်းမလာတော့ဘာမှလည်းမလုပ်အောင်ပါဘူးအဲ့မှာတလားတလားအင်းလက်ပါနဲ့သော့တာနဲ့တောက်တာနဲ့မရှိသေးတာပေါက်သွားရောက်သွားတော့လေရှိတာလည်းမရှိတော့ဘူးအဲ့ဒီယောဂါဖြစ်ပြီဆိုရင်သူကဒီမှာပေးတိုင်တော့ကြောက်ဘူးလေဒါရောရောက်ကမှတစ်ခါမှမပေးသေးဘူးဘာတစ်ခုမှလည်းမပေးဘူးသူတို့ကမှတော့အိမ်ထောင်ဆုံးရှိတဲ့သူကရဲတယ်ပဲဆိုတော့ရေးထားတာပဲအဲ့တော့နေရတာလည်းတူပဲဆိုတော့အိမ်ထောင်စုတော့မရှိဘူးလေအိမ်ထားနေတာဆိုတော့အဲ့လိုကြောင်းတော့မသိပါဘူးမနေ့ရက်အိမ်ပိုင်းတချို့ရောက်ဝဲတွေ့ထင်မှာတော့အိမ်ပိုင်းရှိတဲ့သူပဲရတယ်အိမ်ထားတွေမရဘူးကြွားတာပဲအခုမဟုတ်တခုတော့ဖြင်းဖြင်းနေနေတာဘူးဟုတ်ရင်သက်ဆိုင်ပြီးမဟုတ်ရင်လုံးပေးပေါ့
ရန်ကုန်တိုင်းအတွင်းအိမ်ပြင်မထွက်ဖို့အမိန့်ထုတ်ပြန်ထားချိန်မှာပဲလိုအပ်ရင်အကူအညီပေးဖို့ဆိုပြီးမကြတိခင်ကဆစီရင်ကောက်ယူတာတွေလည်းရှိပါတယ်သမရယုံပြောခွင့်ရဦးစော်ထေကတော့ရန်ကုန်တိုင်းဒေသကြီးအတွင်းအိမ်မာနေဖို့အမိန့်ထုတ်ထားချိန်မှာလိုအပ်ရင်အထောက်အပံ့တွေပေးနိုင်အောင်ကြိုတင်ပြင်ဆင်ထားတာဖြစ်ကြောင်းအွန်လိုင်းကနေပြောဆိုထားပါဗျ။ယောဂပြန်ပွားမှုကိုထိန်းချုပ်နိုင်ဖို့အဆက်အသွယ်တွေဖြတ်တောက်ထားရတဲ့နောက်ဆုံးအခြေအနေရောက်လာရင်အခက်အခဲမရှိအောင်ကြိုတင်ပြင်ဆင်ထားတာလို့လည်းသတင်းထောက်တွေကိုပြောဆိုထားပါဗျ။စီးပွားရေးပညာရှင်ဒေါက်တာဇော်ဦးကတော့အစိုးရကကပ်ယောဂကာလအကူအညီပေးနေရမှာလိုအပ်တဲ့သူတွေကိုသာထိရောက်အောင်ထောက်ပံ့နိုင်ဖို့အရေးကြီးတယ်လို့သုံးသပ်ပါဗျ။
ခုချိန်ရဲဦးစားပေးကိုပုံပြီးသတ်မှတ်ဆောင်ရပေါ်တာဟိုအရေးကြီးပါတယ်အဲတော့ကျွန်တော်တို့ဒီဟာလည်းနိုင်ငံတကာဒီဟိုရှင်းမှုရှင်းချရေးရှင်းချဒီမှာဒီခုလိုဒီကိုဗစ်ကာလမှာဖြစ်ဖြစ်သူတို့ပြောတာတော့ targeted ပေါ့နော် targeted ဆိုတာကကိုဘယ်သူတွေကိုထိထိရောက်ကူပေးခြင်းလဲအထိထိရောက်ကူပေးခြင်းတဲ့သူတွေကိုကိုကပို့ပြီးတော့ဦးစားပေးသတ်မှတ်ပြီးတော့သူတို့ရှိကိုအများဆုံးနဲ့ခုချိန်မှာတော့ရောဂါကူးစက်မှုအသက်သာဆုံးပေါ့နော်ဟိုပေးနိုင်ဒါအခုကာလမှာဒါကအောင်မြင်တယ်လို့ပြောအောင်မြင်နိုင်တဲ့ဟိုဟိုဘာမှမဟာပြောပါတော့အဲ့တော့ဟိုတခြားမဟုတ်ပဲလေအားလုံးကိုသိညီပြောမယ်ပေးရမယ်ဆိုရင်နံပါတ်၁ဟိုရတဲ့ဟိုပေးရတဲ့ဟိုပမာဏကလည်းနေသွားမယ်အားလုံးနဲ့သိညီဟိုလူဟာပေါ့နော်ကျွန်တော်တို့ရန်ကုန်မြို့မှာလူ9000ဆုံးကိုပေးမယ်ဆိုရင်တော့တယောက်ကိုကြက်ပေးရတော့အဲ့ဒီမှာလူ9000လောက်ကိုပဲကျွန်တော်တို့ဒီချာချာဟိုဦးစားပေးသတ်မှတ်ပြီးအာလုပ်တော့မယ်ဆိုရင်တော့တယောက်ကိုဟိုဘာလောက်ထင်1000လောက်ထိရပါမယ်ဆိုရင်ရှိကြတာပေါ့နော်အဲ့တော့ဟိုပြောရရင်တော့အဲ့ဒီချူတော့ကြည့်မယ်ဆိုရင်ဘူးချင်က3ယောက်ကိုပို့ပေးတင်တာပေါ့နော်အဲ့တော့အများကြီးကိုတကယ်ကြီးအကုန်လုံးပေးလိုက်တယ်ဆိုရင်ဟာတော့ဟိုနိုင်ငံရဲ့စီစနာလို့တစ်ခါကပြောလို့ရတယ်လေဒီကိစ္စကဝေဒနာဖြစ်သွားဖို့ပုံများတယ်
ရန်ကုန်တိုင်းတွင်ကိုဗစ်ကပ်ရောဂါကူးစက်မှုမြင့်မားလာတဲ့အတွက်ကူးစက်မှုတွေကိုကာကွယ်ဖို့စက်တင်ဘာလ24ရက်နေ့ကနေအောက်တိုဘာလ9ရက်နေ့အထိကိုနေအိမ်ထဲမှာပဲနေကြဖို့အမိန့်ထုတ်ပြန်ထားပြီးမဖြစ်မနေလုပ်ငန်းတချို့မှာလောက်ကင်နေသူတွေကိုသာတွာလာခွင့်ပြုထားပါတယ်။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီနေ့အစောပိုင်းအထိထုတ်ပြန်ချက်အရကိုဗစ်ရောဂါကြောင့်သေဆုံးသူ282ယောက်နဲ့ကူးစက်သူ12000ကျော်ရှိနေပါတယ်ရှင်။ကျွန်မအိမ်တနာထွန်းမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။